ကျွန်တော်တို့ရခိုင်မှာလေကြောက်ဖြစ်နေအပိုင်းမလဇိုင်းကျွန်းဝတောင်ရွာအဲ့ဒီရွာရဲ့နင်းနင်းလေးမှာအုံချင်းဆိုတဲ့ကျွန်းလေးရှိတယ်အဲ့ဒီကျွန်းမှာ2002ခုနှစ်ကရေတက်ကနေပြီးတော့ဒီနေရာမှာအမိန့်ကြတယ်ဆိုပြီးတော့လာပြီးတော့စခန်းချတယ်အဆောက်အဦတွေဆောက်တယ်ဘုံမှုကြောစုံမှုဥဆောင်တဲ့အပွဲပါပြီးတော့စစ်တပ်ရှာတယ်အဲ့ဒီမှာလေတွေရောနေတွေရောအများကြီးပါတော့တယ်တောင်တွေရောဘာမှမတန်တော့ဘူ
းရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မရဇိုင်းကျွန်းဝထောင်ရွာကကိုလုံးလုံးဆိုတဲ့လက်သမားတဦးပြောပြနေတာပါသူတို့ဒေသခံတွေဟာရွာကနေဆက်လင်းနဲ့15မိနစ်လောက်သွားရတဲ့အုံချိန်ဆိုတဲ့ကျွန်းပေါ်မှာဘိုးဘွားလက်ထက်ကတည်းကမြေရိုင်းတွေကိုခုတ်ထွန်းရှင်းလင်းပြီးလက်ရလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းနေကြသူတွေလို့ပြောပါတယ်ဒါပေမဲ့ရေတက်ကရောက်လာပြီးလေတွေသိမ့်တဲ့အခါကျတော့ငွေ200စီပဲပေးတဲ့အကြောင်းနဲ့သူတို့ဘဝတွေရိုင်းလဲခဲ့ရတဲ့အကြောင်းပြောပြပါတယ
်။အေကဘလောက်ပဲရှိရှိတရားကငွေ200စီပေးတယ်။ငွေ200ပေးပြီးတော့အဲ့မှာလက်မှတ်ထိုးခိုင်းတာပေါ့။ဘုံမှုကျော်စိုးမှုဆိုတဲ့နာမည်လေယာတွေအကောင်လုံးသိမ့်သွားတယ်။ကျွန်တော်မှ25အေကတောင်တွေရောဘာတွေရောဆိုရင်တော့အေက80လောက်ပါတော့တယ်။နောက်ရွာကလူတွေရှန်သေးတယ်အများကြီးပဲ။အားလုံးဆိုလို့ရှိရင်အဲ့ဒီကျွန်းတစ်ကျွန်းလုံးကเอกะเนี่ยจวนแล้วใช่มั้ยครับเนี่ยแล้วคู่တော့เลยไม่ရှိတော့ဘူးครับเนี่ยแล้วตัวเนี้ยสีมาง่าขันเองแล้วไปชาควยซะต้องเนี่ย
อลาดูจောက်တော်မျိုးเนี่ยเเละมาแล้วอုတ်จุဝင်สะดองเนี่ยอคาซาจี้หยอ300ก็บုံป่ายส่ายเนี่ยสะแจ่มีเอกะ200ကိုข้ามายะ304ตัดเยจ้อတော့นอกขันเนี่ยอคาซาหยอองค์กถาก็ตัวเนี่ยสวยนี้မျိုးเสร็จตองดูฤကိုทุนเยใส่ปิ้วกวนปิ้วดาลุตะชาหยาฤก็เตดากันฤก็จวนน้าอสารองยาบุแค่ๆဖြစ်နေတယ်လို့ยวาซาตะหยอกก็ပြောပြပါတယ်
ဟုတ်ကဲ့အခါကရဝင်းစားတော့သူကပို့ရောက်ခဲ့တယ်ဗျာအဲသူရောဆက်လက်စကြေဝါရအခါကတော့ပြောကူထောက်ခါခဏအဲကြောင့်မတန်ရော်ရအဲ့ဒီမထိုးစီဆက်လို့စကြေအတန်းချစ်ချင်လို့ခဏသူကသုံးခေါလေးနဲ့မေရောအမေဆက်ပြီးအဲ့ဒီခေါလေးရတယ်ခါကသူသူရောလို့ပေါ်ခါကြတယ
်ဒီကိစ္စကိုဒေသခံတွေကပြည်နယ်အစိုးရစီပြီးခဲ့တဲ့ AP လာမှာတိုင်လိုက်လို့မေလာမှာတော့ခရိုင်စီစီအဖွဲ့ကကွင်းစင်းစစ်ဆေးပြီးနှုတ်နဲ့တားမြစ်ခဲ့ပေမဲ့ခုချိန်ထိတော့အဆင်မပြေသေးဘူးလို့ရွာသားတွေကပြောပါတယ်။ဒီတော့အတွင်းမှာပဲပုံနှကျုံမျိုးနယ်ကမွင်းတော့ရွာနဲ့ကျောင်းတော်ကွင်းမှာလည်းအမှတ်18တန်းရင်းနဲ့ထွေအုပ်ကယူထားတဲ့မြေတွေကိစ္စကိုရွာအုပ်ချုပ်ရေးမှူးတယောက်ကအခုလိုပြောပြပါတယ
်။ဒီကျောက်တော်ကွန်းဒီမှာတော့ပြည်သူမျိုးကိုကျွန်တော်တို့ခောက်ကွာခောက်ကြီးခောက်ကွန်းလည်းကကျွန်တော်တို့တော့ခောက်ထောင်ပြီးရောက်ဆော့လာတာ950တဲကတစ်ဆောက်ကိုရကိုစီခဏခုမှအသိဉာဏ်ရပါတယ်။ကျွန်တော်တို့ဘွန်တော်အုပ်စုရဲ့ကွန်းအဲ့ဒီကွန်းမှာဒီက60ကျော်လောက်ပဲရှိပါတယ်။ခါးကြီးကမှစိုက်ကြီးစိုက်တိုက်စိုက်တဲရန်ကယူထပ်ပါတယ်။ခွေအုပ်ကလေးခြေကယူထပ်ပါတယ်။ကျွန်တော်တို့ကအဲ့ဒီမျိုးကိုကျွန်တော်တို့ကအခုဆိုရင်သူတို့စီမှာအနှောတဖော်ပြီးသူတို့ကိုအခပ်ပြီးလောက်ဆက်နေရပါတယ်။တေကဆိုရင်တုံးတောင်းနှုံးပြရပါတယ
်။အဲ့ဒီကြောင်းတော်ကွင်းလေတဲ့ကိစ္စကိုလုံခဲ့တဲ့3နှစ်လောက်ကပြည်နယ်လွှတ်တော်ကနေတဆင့်တင်ပြခဲ့တဲ့အတွက်ဒုတိုင်ရင်မှုတစ်ယောက်ကလယ်သမားတွေကိုသွားတွေ့ပြီးလေရီပြန်ပြီးမယ်လို့ပြောသွားပြီမဲ့နောက်နှစ်ရက်လောက်ကြာမှာတော့အုတ်ချုပ်ရင်မှုကတစ်ခါပြန်ခေါ်ပြီးအဲ့ဒီနှစ်အတွက်အခါပေးစရာမလိုပဲနောက်နှစ်ကနေစလို့ပြန်ပြီးအခါပေးရမယ်လို့ပြောတဲ့အတွက်အဲ့ဒီအချိန်ကနေခုထိအခါပေးထွန်ရက်စိုက်ပြိုးနေရတယ်လို့ပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကလည်းပဲခူးတိုင်းလဗရန်မြို့နယ်မကြီးကွင်းကျေးရွာအုပ်စုပိုင်းစကြက်မြေဧက160ကျော်ကိုအများပိုင်မြေအဖြစ်ပြန်လည်တတ်မှတ်ပေးဖို့ဒေသခံတွေကဆန္ဒပြတောင်းဆိုခဲ့တာတွေ့ရပါတယ်ဒီလိုပြဿနာတွေဟာတိုင်းနယ်ပြည်နယ်အသီးသီးမှာကြုံတွေ့နေရတာပါ။ဒါကိုဘယ်လိုဖြေရှင်းဖို့လွှတ်တော်ဘက်ကကြိုးစားနေလဲဆိုတော့ပြည်သူလွှတ်တော်လယ်သမားရေးရာကော်မတီဥက္ကဋ္ဌဦးစိန်ဝင်းကအခုလိုပြောပြပါတယ
်။အခုကျွန်တော်တို့အစိုးရအနေနဲ့နေရာမြင့်နဲ့ချမ်းမြေစိန်သီးမှုပြန်လည်စစ်ဆေးရေးဘုံကော်မတီဆိုတာဖွဲ့ထားတယ်လေ။အဲဒီဘုံကော်မတီကတိုင်းပြည်နယ်ခိုင်မြို့နယ်ကျေးရွာချင်းချင်းလူလူလားအဲဒီတိုင်းဖွဲ့လိမ့်မယ်။ဖွဲ့ပြီးတော့စစ်ဆေးလိမ့်မယ်။
အဲ့ဒီလိုလေယာမြင်တဲ့အခြားသိန်းစည်းကံမြင်များစစ်စည်းကော်မတီအစင်းစင်းကိုဖွဲ့စည်းတဲ့အခါမှာအချက်၄ချက်နဲ့ကန့်ညီဖို့လိုတယ်လို့ဦးစိန်ဝင်းကရှင်းပြပါတယ
်။အရင်ကတော့လေစီစွာရှိတယ်။အဲ့ဒီလေစီကမြေသိန်းစင်းကပါဝင်တက်တက်ခဲ့တဲ့လူတွေများလို့ကျွန်တော်ကသူတို့ကိုမစစ်ခိုင်းတော့ပဲတက်တက်ပြီးတဲ့လေဘုံကော်မတီဖွဲ့ပြီးတော့ကျွန်တော်ကကိုအောက်ထိပ်တိစစ်စစ်လိမ့်မယ်။အဲ့ဒီလိုစစ်စစ်တဲ့အခါမှာကျွန်တော်ကအချက်၄ချက်ဒီရန်ရေးကြည့်တယ်။အဲ့ဒီအချက်၄ချက်ကနံပါတ်၁ကတော်တော်မှပုံစံလေးစစ်စစ်ပါဖို့လိုတယ်။နံပါတ်2ကတော့အဖွဲ့ဝင်တွေကမှန်မှန်ကန်ကန်ပြစ်ဖို့လိုတယ်။ဒီသိန်းစင်းတို့ကပါဝင်ပတ်သက်ခဲ့တဲ့လူတွေမပါဖို့လိုတယ်။အဲတော့ဘဝန်ကျွတ်ပတ်ကြီးတွေကမှန်ကန်တိကျဖို့လိုတယ်။နံပါတ်4ကအဲ့ဒီကျေးရွာတို့မြို့နယ်တို့ခရိုင်တို့ကကွန်ပီယာလုံဆောင်ကြတာမှန်မှန်ကန်ကန်မြတ်မြတ်တက်တက်စစ်စစ်ပြီးတော့ဆောင်ရွက်ဖို့လိုတယ်။အဲ့ဒီချက်၄ချက်ပြည့်ဆိုရင် မှန်ကန်မြတ်သားပြီးအကျိုးရှိတဲ့အဖြေကိုရပါမယ
်။ဒါပြင်လယ်သမားကြီးရကော်မတီဥက္ကဋ္ဌတယောက်အနေနဲ့တောင်သူတွေဒီလိုရင်ဆိုင်နေရတဲ့အခက်အခဲကိုအမြန်ပြေလည်စေခြင်းသလိုအစိုးရကိုအကြံပြုထားတာတွေလည်းရှိတယ်လို့ဦးစိန်ဝင်ကပြောပါတယ်။ဒီလိုအဖွဲ့ဝင်ကောင်းတွေပါမဲ့ကော်မတီတွေကိုအချိန်ကာလဘယ်လောက်မှဖွင့်နိုင်မလဲ။ဒီအတွက်ဘလို့အခက်အခဲတွေရှိမလဲဆိုတော့ဦးစိန်ဝင်က
ဆောင်သမားနဲ့လူသမားကြီးကတော့မဟုတ်ဘူးလေတော့ဆောင်သမားကြီးဒီလိုဒုက္ခဒုက္ခရောက်ခဲ့တဲ့အားကြီးကိုကျွန်တော်မသတိကျင်ဘူးဗျာလည်းဒီဖြစ်ဖြစ်ရှင်းနေတော့ဒါပေမဲ့တော့တစ်ခါကလည်းတချို့ရဲ့ကျဲတို့ပြည်သူကမြင်သိနေတော့ပေါဝင်တတ်ခဲ့တဲ့လူတွေဖြစ်နေရတယ်ရှိတယ်။အဲတော့အောက်ဆိုရင်မှုတွေပြန်ရွေးဖို့လိုတယ်ပြော data print out ပေါ်ကတွင်းမှုနေနဲ့ထားဖို့ပြောတယ်မြင်စင်းကိုတွင်းမှုမပေးဖို့ကျွန်တော်ပြောတယ်အဲတော့ပသိမှုမှန်ဖို့ဆိုရင်ဒီရာကြီးကြပ်ပြီးတော့ဆောင်ရွက်ဖို့လိုတယ်အဲတော့ချိန်တစ်ခုတော့ဒီလိုလိုအပ်တယ်လို့ကျွန်တော်တို့အဲ့လိုမြင်မှာပဲ
ဗျ။လေယာဉ်ကြီးကိစ္စဟာမြန်မာပြည်ဒီနေ့ရင်ဆိုင်နေရတဲ့အကြီးမားဆုံးတွေကပြဿနာတစ်ခုပါ။မြန်မာနိုင်ငံကပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြဿနာကိုစိုးရင်စရာမရှိဘဲပြဿနာမရှိခြင်းအောင်ဆောင်နေတာကသာစိုးရင်စရာဖြစ်တဲ့အကြောင်း။ကျမတို့အနေနဲ့ဒီပြဿနာတွေကိုရင်ဆိုင်မယ်။ဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျမတို့မွေးထုတ်မယ်လို့ပြီးခဲ့တဲ့၃ရက်နေ့က21ရာစုပင်လုံကြီးလာကန်အပိတ်မိတ်ခွန်းမှာထည့်သွင်းပြောဆိုသွားပါဗျာ။ပြည်သူတွေကလည်းပြဿနာကိုပြောပြနေပြီးဖြေရှင်းနိုင်မယ့်အခြေအနေကိုမျှော်လင့်နေကြတာတွေ့ရကြပါခင်ဗျာ